မောက်ဆုံးမိခင်နဲ့မိခွန်းကတော့မြန်မာနိုင်ငံကသမရနဲ့အတိုက်ခံခေါင်းဆောင်တို့ဒီအမေရိကန်ပြည်ထောင်စုကိုလာပြီးတော့တယောက်တယောက်အပြန်လှန်ချီကျူးနေရတဲ့ကိစ္စဒီဖြစ်ရဘယ်တော့ထူးကြပါလဲခင်ဗျာ
It's hugely significant, not only for Burma, but for the United States. I mean, do you understand what that image meant to the American people at the Congressional Gold Medal Ceremony to see all of the war?
မြန်မာနိုင်ငံအတွက်ရောအမေရိကန်ပြည်အောင်စုအတွက်ပါတိတ်ကိုထူးကဲတယ်လို့ပြောရမှာပါ။ Congress လွှတ်တော်မှာဒေါက်တာဆန်းစုကြည်ကိုရွှေတစိတ်ချီးမြှင့်တဲ့နေ့ကအမြင်မတူကြတဲ့ပါတီကြီးနှစ်ရက်ကခေါင်းဆောင်တွေညင်ညင်ညွတ်ညွတ်နဲ့ဒေါက်တာဆန်းစုကြည်ကိုဂုဏ်ပြုနေကြတဲ့မြင်ကွင်းကအမေရိကန်ပြည်သူတွေကိုကျေးနှဲမှုနဲ့ပီတိတွေပေးနိုင်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကလည်းသမရယုံဝင်ကြီးဦးအောင်မင်းနဲ့တန်မတ်ကြီးဦးတန်းဆွေတို့အဲ့ဒီအခမ်းအနားတက်ရောက်လာတာကိုကျေးဇူးတင်ဝမ်းမြောက်ကြောင်းလည်းပြောသွားပါတယ်။ဒေါက်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့နယူးယောက်မှာတွေ့ခဲ့ကြပြီးတော့အပြန်အလှန်လေးလေးဆက်ဆက်နဲ့ဂုဏ်ပြုကြတာကိုတွေ့ရလို့သိတ်ကိုထူးခြားတဲ့ခရီးစဉ်ဖြစ်ပါတယ်ရှင့်။
ဒီပုဂ္ဂိုလ်နှစ်ယောက်ကိုအမေရိကန်ဘက်ကဒန်းလူထားပြီးတော့ဆက်ဆံသင့်တယ်လို့အကြံပြုကြတာထောက်ပြတာတွေအများကြီးရှိပါတယ်။ဆိုတော့ပရစ်စလာအနေနဲ့အမေရိကန်ပြည်ထောင်စုဟာသမ္မတဦးသိန်းစင်နဲ့ဒေါက်တာဆန်းစုကြည်တို့ကိုဒန်းလူကျူဆိုဆက်ဆံတယ်လို့ထင်ပါသလား။အခုလောလောဆယ်မှာတော့သမ္မတအိုဘားမားအနေနဲ့သမ္မတဦးသိန်းစင်ကိုလက်ခံတွေ့ဆုံတာမတွေ့ရသေးပါဘူး။
Yes, now people, there was a lot of talk ahead of time about how Aung San Suu Kyi might be upstaging the president and so forth.
Aung San Suu Kyi ga Tamara Uthain Sein ye khee sin ko jaw pyo a yin yauk la da. Tamara Obama ne twei da ri ko taw taw myan myan ga we ban da ri cha ga ya ba de. Dilo long wa ma hoh pa au. Aung San Suu Kyi ga Uthain Sein ko le le sa sa ne chi chu ni da ba. Uthain Sein ye di khee sin a tha myauk ye ma Aung San Suu Kyi ye pan mo mu ri a mya ji pa ba de.ဦးသိန်းစင်ရဲ့ခီးစဉ်အကျိုးရှိအောင်လို့ထင်ပေါ်ကြော်ကြအောင်လို့ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကူညီစီစဉ်ပေးခဲ့တာတွေပါပါတယ်။ကုလသမဂ္ဂမှာသမ္မတအိုဘားမားကဘယ်နိုင်ငံရဲ့ခေါင်းဆောင်ကိုမှမတွေ့ဆုံနိုင်ခဲ့ပါဘူး။သမ္မတဦးသိန်းစင်တယောက်တည်းကိုမတွေ့နိုင်တာမဟုတ်ပါဘူး။ရွေးကောက်ပွဲစီယုံရေးခီးစဉ်တွေနဲ့တိုက်ဆိုင်နေလို့ဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ကိုတော့နိုင်ငံခေါင်းဆောင်တယောက်အနေနဲ့တွေ့တာမဟုတ်ပါဘူး။ဒါပေမဲ့ဒေါက်တာဆန်းစုကြည်အနေနဲ့သမ္မတအိုဘားမားရဲ့အမှားစကားတွေကိုဦးသိန်းစင်ကိုပြောပြတာဖြစ်ကောင်းဖြစ်နိုင်ပါတယ်။ပိတ်ဆို့မှုရပ်တန့်မဲ့ကိစ္စလိုမျိုးအရေးကြီးတဲ့စကားတွေပြောပြတယ်လို့ယူဆပါတယ်
။နောက်တစ်ခုကဒီခီးစဉ်နှစ်ခုအချင်းတိုက်ဆိုင်နေတာ။သမ္မတလာရတဲ့ဒီချင်းဒေါက်တာဆန်းစုကြည်လာရတဲ့ဒီချင်းဒါဟာတိုက်ဆိုင်မှုဆက်ဆက်ပဲလား။သူတို့မို့တမင်တကာလွတ်ယူလာတစ်ဖက်ဖက်ကပေါ့လေ။
I think it's a combination of both. You may remember in the past that Aung San Suu Kyi
ဦးသိန်းစိန်နဲ့ဒေါက်တာဆန်းစုကြည်တို့ဟာတမင်တကာပဲလားတိုက်တိုက်ဆိုင်ဆိုင်ပဲလားဆိုတာတော့နှစ်ခုစလုံးလို့ပြောရမှာပါ။အရင်တုန်းကတည်းကဒေါက်တာဆန်းစုကြည်ကကုလသမဂ္ဂအထွေထွေညီလာခံရဲ့အထူးခြားမှုကိုအမြဲတမ်းစိတ်ဝင်စားခဲ့တာပါ။ကမ္ဘာခေါင်းဆောင်တွေအားလုံးစုဝေးကြတဲ့အချိန်နဲ့ဖြစ်ပါတယ်။ဒီတော့သူလွန်ခဲ့တဲ့အနှစ်40ကအလုပ်လုပ်ခဲ့မှုတဲ့ကုလသမဂ္ဂရဲ့ကြေပြောလာတဲ့အခန်းကဏ္ဍတွေကိုသိပြီးတော့လေးစားခဲ့တာပါဒီလိုအချိန်နဲ့တိုက်ဆိုင်ပြီးတော့အမေရိကန်ပြည်အောင်စုကိုလာဖို့အသင့်တော်ဆုံးအချိန်လို့သူယူဆတာဖြစ်နိုင်ပါတယ်သူ့အနေနဲ့မြန်မာအစိုးရခေါင်းဆောင်တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုလက်တွေ့ပြဖို့လည်းဖြစ်ပါတယ်တယောက်တစ်ခွဲစီလာပြီးတော့နိုင်ငံအကျိုးအတွက်ပူးပေါင်းဆောင်ရွက်တယ်ဆိုတာကိုပြသတာထက်အတူတကွလာပြီးတော့စီးလုံးမှုကိုပြသလိုက်တယ်လို့မြင်ပါတယ
်ဒီသူတို့နှစ်ယောက်ရဲ့ခီးစဉ်အတွင်းမှာအထူးကြဆုံးအချက်ကဘာလို့ပြောချင်ပါသလဲဥပမာအပြင်မြန်မာနိုင်ငံရဲ့ပို့ကုန်တွေကိုတားမြစ်ထားတာရုပ်သိမ်းလိုက်တဲ့ကိစ္စများလားပစ္စလာဘယ်လိုသဘောပါလဲကိစ္စကို
I think the most remarkable thing to Americans was first of all the messages that Aung San Suu Kyi brought because they're very different
Aung San Suu Kyi ယူဆောင်လာတဲ့အမှားစကားကအမေရိကန်ပြည်သူတွေအတွက်မှတ်သားစရာအကောင်းဆုံးပါပဲအရင်တော့ကဒေါက်တာဆန်းစုကြည်ရဲ့သဘောထားကိုအမေရိကန်ပြည်သူတွေသိထားခဲ့တာနဲ့အခုတည်လာတဲ့အမှားစကားကကွဲပြားခြားနားနေလို့ပါပဲ။မနေ့ကစပြီးတော့ဒေါက်တာဆန်းစုကြည်ရဲ့သဘောထားကလုံးဝပြောင်းသွားခဲ့တာပါ။မြန်မာနိုင်ငံပေါ်မှာပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့အချိန်တန်ပြီးမြန်မာပြည်သူတွေကိုချရောက်ပေါ်ကိုရက်ကြဖို့နဲ့ပြည်ပကဖိအားတွေမလိုတော့ဘူးစတဲ့သူ့ရဲ့ပြောင်းလဲလာတဲ့သဘောထားတွေကိုပြောပြလိုက်တာပါ။ဒီအမှားစကားကိုကြားရတော့အမေရိကန်အများစုကလည်းအံ့အားသင့်စေခဲ့ပါတယ်။ဒီလောက်ထိသဘောထားပြောင်းလဲလာလိမ့်မယ်လို့မထင်ထားခဲ့ကြပါဘူး။နောက်စစ်ဘိုလ်ချုပ်ဟောင်းတွေနဲ့အတူတွဲပြီးတော့နိုင်ငံအကျိုးအတွက်ဒီအချိန်မှာလုံနိုင်တဲ့လောက်လှုပ်သွားမယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုဘဝင်မကြပေမဲ့လည်းလွတ်တော်တဲကနေပြီးတော့တတ်နိုင်တဲ့လောက်ကိုယ်စွမ်းဉဏ်စွမ်းရှိတဲ့လောက်သူဆောင်ရွက်မယ်လို့လည်းအမေရိကန်ငြိမ်းချမ်းရေးဌာနကြီးမှဒေါက်ဆန်းစုကြည်ကပြောသွားတာပါ
။ဒေါက်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံပေါ်မှာ ထားရှိတဲ့အမေရိကန်ရဲ့တာစီဒဏ်ကပ်မှုတွေကိုရုပ်သိမ်းဖို့ထောက်ခံတင်ပြလိုက်တဲ့ဟာပြည်ပရင်းနှီးမှုတွေကြိုက်လောက်လာကြတော့ဆိုပြီးမိစိမ်းပြလိုက်တဲ့သဘောလိုများယူဆနိုင်ပါသလား
No, she was really just giving a generalized prescription, let's say, to the U.S. policymakers. It's up to the U.S. policymakers
ဒါကတော့ရေးပွေးရသဘောနဲ့ပြောသွားတာပါAmerican မူဝါဒရေးရာချမှတ်သူတွေအနေနဲ့ပိတ်ဆို့မှုတွေရုပ်သိမ်းရေးကိုကိုယ်တိုင်ဆုံးဖြတ်ကြရမှာပါ။မှတ်တမ်းတွေကနေပြီးတော့လုံးဝဖျက်ပစ်မဲ့သဘောမဟုတ်ပါဘူး။သမ္မတအိုဘားမားအနေနဲ့ပိတ်ဆို့မှုတချို့ကိုရွေးပြီးတော့ရုပ်သိမ်းမှုတင်ပြကြမှာပါ။တာမန်ပြည်သူတွေကိုတိုက်ရိုက်မထိခိုက်မဲ့ပိတ်ဆို့မှုတွေကတော့ရှိနေဦးမှာပါ။အခုရှော့ပေးမဲ့တွင်းကုံပိတ်ဆို့မှုကတော့မြန်မာပြည်နဲ့ဆက်မှုလုပ်ငန်းတွေအထည်ချုပ်လုပ်ငန်းတွေကအစားလက်မှုအမှုပညာပစ္စည်းတင်ပို့တာတွေအတွက်ပါအဆင်ပြေသွားကြတော့မှာပါအလောက်ကအခွင့်အလမ်းတွေလည်းပွင့်လင်းလာတော့မှာပါ
ကျွန်တော်တို့ဆက်လိုက်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြောင်းနည်းနည်းပါးပါးကြည့်ကြအောင်ပါအခုဒေါအောင်ဆန်းစုကြည်ဟာအစိုးရနဲ့သိတ်နိကတ်လွန်းနေဒါလူတချို့ကဝေဖန်ကြတာပါတကယ်တော့သူဟာအတိုက်ခံခေါင်းဆောင်အတိုက်ခံခေါင်းဆောင်ဖြစ်ရမယ်အတိုက်ခံခေါင်းဆောင်ဖြစ်ရမယ်ပုဂ္ဂိုလ်ကအစိုးရနဲ့သိတ်နိကတ်နေတဲ့အတွက်ပြပြင်းတဲ့အတိုက်ခံတရားပေါ်ထွန်းလာဖို့အခက်အခဲရှိနေတယ်လို့ပြောကြပါရယ်။အဲ့လိုနိကနေရင်အစိုးရရဲ့လုံရတဲ့မှားရင်းခဲ့တာကိုဘယ်သူကထောက်ပြမလဲ။ဒါပြည်သူဘက်ကရတည်ပြီးတော့ပမ်းပမ်းမမဆိုပြီးပြောကြပါရယ်။အထူးသဖြင့်ကချင်ကိစ္စဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ဟာအစိုးရရဲ့လုံရတဲ့ကိုပြင်းပြင်းထန်ထန်မဆုတ်ထားတဲ့အတွက်ကြောင့်မကျင်မနာဖြစ်တယ်လို့လည်းရှိတာပရစ်လည်းကြားမှာပါ
။ Well, she addressed that issue, particularly in her address to the US Institute of Peace.She said, I'm now a responsible member of the parliament, and I can't afford just...
အဲ့ဒီပြဿနာကိုသူရှင်းပြခဲ့ပါတယ်။အထူးသဖြင့် US Initiative for Peace မှာပြောသွားတာပါ။ကျမဟာလွှတ်တော်မှာတာဝန်ရှိတဲ့အဖွဲ့ဝင်တယောက်ဖြစ်နေပါတယ်။အတိုက်ခံတွေကိုတန်ရောင်လိုက်ပြီးဟိုဟာဝေဗန်ဒီဟာဝေဗန်ရှောက်လုံနေလို့မဖြစ်နိုင်ပါဘူး။ဒီပြဿနာတွေကိုဖြေရှင်းဖို့အဖြေရှာဖို့အတွက်လည်းတစိတ်တည်းတည်းတာဝန်ရှိနေပါတယ်။ဒါကြောင့်ကျမဟာကချင်အရေးဖြစ်ဖြစ်ရိုဟင်ဂျာအရေးဖြစ်ဖြစ်တခြားအကဲဆက်တဲ့ကိစ္စတွေပဲဖြစ်ဖြစ်ပြောဆိုမယ့်ကိစ္စတွေကိုအထူးသတိထားရမှာပါကျမရဲ့စိုးရိမ်မကင်းမှုကိုလွတ်တော်အတွင်းမှာပဲဖြစ်ဖြစ်ကျမတာဝန်ယူဆောင်ရွက်မှုအတွင်းမှာပဲဖြစ်ဖြစ်ဖော်ထုတ်သွားမှာပါလို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပါဆိုတော့လွတ်တော်ထဲမှာဒီပြဿနာကိုဖြေရှင်းဖို့အားထုတ်ကြရမှာသူမရဲ့အခန်းကဏ္ဍမှေးမှန်စရာအကြောင်းမရှိပါဘူ
းနောက်တစ်ခုကတရုတ်အခုလိုမြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့အကြဆက်ဆံရေးသိနိကလာနေတာကိုတရုတ်ဘက်ကစိုးရိမ်မကင်းတစုံတရာဖြစ်လိမ့်မယ်လို့ပရက်စလမထင်ဘူးလားခင်ဗျာ
No not really I think it's time for China to step back and take
ထင်ပါဘူးဒီအချိန်ဟာတရုတ်နိုင်ငံအနေနဲ့နောက်တလန်းပြန်ဆုပ်ပြီးတော့မြန်မာနဲ့ပတ်သက်လို့မှန်မှန်ကန်ကန်ပြန်စဉ်းစားရမယ်အချိန်လို့ကျွန်မထင်ပါတယ
်ဒါပေမဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကမကြာခင်ကစင်ကာပူမှာပြောခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံစစ်တပ်နဲ့ဆက်ဆံရေးကိုပိုပြီးတိုးမြှင့်သွားမယ်လို့သူကိုယ်တိုင်ပြောသွားခဲ့တာပါ
Not very soon, because there are many restrictions against that in general in the Congress. We have to, when it's all well and good for the executive branch to be thinking.
တိမ်မြဲစင်စင်ဖြစ်လာနိုင်စရာမရှိပါဘူး။ဒီကိစ္စအတွက် Congress လွှတ်တော်မှာဆန့်ကျင်ကန့်သတ်ချက်တွေအများကြီးရှိနေပါသေးတယ်။အုပ်ချုပ်ရေးပိုင်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းမှုအဆင်သင့်ရှိပါသေးတယ်။ဒါပေမဲ့ဒီလိုမျိုးစစ်တက်ချင်းဆက်ဆံရေးကိစ္စဆိုတာကွန်ဂရက်စ်ရဲ့သဘောတူညီမှုရောက်ဖို့လိုအပ်ပါတယ်။ကန့်သက်ချက်တွေလည်းရှိနေပါတယ်။ဥရေပြဋ္ဌာန်းပြီးမှလုံနိုင်မယ့်ကိစ္စဖြစ်ပါတယ်။ဒါဟာအဝေးကြီးလို့သေးတဲ့အစ်စင်မှာအခုလုံနိုင်တာကတော့စစ်တက်နဲ့စစ်တက်ချင်းဆွေးနွေးနိုင်ပါတယ်။ဒါကအန္တရာယ်မရှိပါဘူး။ဒါလူတိုင်းကိုအကျိုးဖြစ်ထွန်းစေနိုင်ပါတယ်။တရုတ်နဲ့လည်းကျမတို့ဒါမျိုးလုပ်ပါတယ်။ကျမရဲ့ပုံကိုယ်ရဲ့အမြင်အရပြောရရင်တော့မြန်မာနိုင်ငံဟာတရုတ်နဲ့ရောအမေရိကန်နိုင်ငံနဲ့ပါပူးပေါင်းဆောင်ရွက်နိုင်မယ့်အနေအထားကောင်းမှရှိပါတယ်။အခြေခံအဆောက်အုံတိစောက်ရေးတွေလုပ်နိုင်မှာပါ။ကျမကိုယ်တိုင်လည်းဒီလိုမျိုးစီမံကိန်းတွေမှာပါဝင်နေတာရှိပါတယ်
။ဟုတ်ကဲ့ပရစ်လာရဲ့နောက်ဆုံးမိကုံးကတော့အခုချိန်ကစပြီးတော့အမေရိကန်နဲ့မြန်မာဆက်ဆံရေးအနာဂတ်ခရီးဟာဘယ်လိုရှိလာမယ်ဆိုတာနည်းတွက်ပေါင်းခင်ဗျာပြောပြပါဦး။
Well, I think that with the two visits we've had over the past 2 weeks, we've turned a very sharp corner.in our bilateral relationship and we're going to be moving forward without
ဒီတဲ့နှစ်ပတ်အတွင်းမှာအမေရိကန်မြန်မာဆက်ဆံရေးကတစ်စစ်ချိုးပြောင်းလဲသွားတာပါအတိုက်ခံတစ်ဖက်သေးကိုပဲဇောင်းပေးပြီးတော့ထောက်ခံတော့မှာမဟုတ်ဘဲနဲ့အစိုးရတရက်လုံးအတွက်ခြုံပြီးတော့ဒီမိုကရေစီအခြေခံအဆောက်အုံတွေတိဆောက်ရေးမှာအမေရိကန်ပြည်အောင်စုကဘယ်လိုကူညီသွားမယ်ဆိုတာကိုအာရုံစိုက်ကြတော့မှာပါအခုဆိုရင် American Congress လွှတ်တော်ကလည်းမြန်မာနိုင်ငံပေါ်မှာသဘောထားလုံးဝပြောင်းလဲလာတာတွေ့ရပါတယ်။မြန်မ မြန်မာပြည်သူတွေစွန့်ရင်မြန်မာရေးမှာဘယ်ပုံဘယ်နည်းနဲ့ကူညီမယ်ဆိုတာကိုပါအလေးနဲ့စဉ်းစားနေကြပါပြီ။ပိတ်ဆို့မှုထက်ကူညီရေးကိုဦးစားပေးပြီးဆက်ဆံတော့မှာဖြစ်ပါတယ်။